ရှစ်လင်းလုံးလူလူအောင်ကြွားမှုဖြစ်ခဲ့တာအခုဆိုရင်24နှစ်ရှိခဲ့ပါပြီ။ဒီအများကလက်ခံနိုင်လောက်တဲ့ဒီမိုကရေစီအပြောင်းလဲတွေတော့အခုထိဖြစ်မလာသေးဘူးပေါ့လေ။အဲ့တော့ဗမာပြည်ကွန်မြူနတီပါတီအနေနဲ့ကဘယ်လိုသုံးသပ်ထားတာများရှိပါလဲ
။ကျမတို့ကွန်မြူနတီအနေနဲ့ကဒီဆက်အာနာရှင်စနစ်ကိုတိုက်တဲ့နေရာမှာအချီကောင်းတပွဲကောင်းလို့ကျမတို့တခါမှမစဉ်းစားခဲ့ပါဘူး။တဆင်ချင်းတဆင်ချင်းတိုက်ရမယ်ဆိုတာကိုကျမတို့သဘောပေါက်ထားပါလား။ပါကျလို့လဲဆိုတော့ဆက်အာနာရှင်စနစ်ဆိုတာခြေဆုံးကောင်းဆုံးလက်နဲ့တတ်ဆင်ထားတဲ့အာနာရှင်စနစ်ကြီးအဲ့ဒါကိုကျမတို့ကလှန်ပြီးတိုက်ရတဲ့အခါကျတော့ဒါဟာခက်ခဲမယ်ရှည်ကြမယ်တဆင်ချင်းတဆင်ချင်းသွားရမယ်ဆိုတော့ကျမတို့သုံးဖြတ်ပြီးသားပဲဒါကြောင့်မို့ကျမတို့မှပြောစကားရှိပါတယ်တိုက်ပွဲတစ်ပွဲပြီးသွားလို့ရှိရင်ကျမတို့ကကြာဆုံးတဲ့လူတွေကိုဦးညွှတ်အလေးပြုပြီးတော့ကျမတို့ကိုပေါ်မှာရှိတဲ့ဓာန်ရဓာန်ချက်တွေကိုပျောက်အောင်ခုပြင်ရှေ့စခန်းဆက်ပြီးသွားကြရတာပါပဲအဲ့တော့ကျမတို့မှာဒီသဘောထားပဲရှိပါတယ
်ဟုတ်ကဲ့ရှစ်လီလုံးလူတူလှုပ်ရှားမှုကြီးကိုဘာကဘာဗမာပြည်ကွန်မြူနတီပါတီကနောက်ကွယ်ကနေတစ်စိတ်တစ်ပိုင်းကြိုးကင်မှုရှိခဲ့တယ်လို့အရင်စစ်အစိုးရလက်ထက်မှာဆွဆွဲခဲ့တဲ့ပုံမှာရောဘာတွေများပြောပြချင်တာရှိပါလဲ
မာတင်စမစ်ရေးတဲ့ Insurgency and Burma ဆိုတဲ့စာအုပ်မှာမာတင်စမစ်ရေးထားတဲ့စာပိုင်းတစ်ပုဒ်ပါတယ်ဗျာအဲ့မှာပါလဲဆိုတော့ဗမာပြည်ရဲ့အရေးပါအရာရောက်တဲ့နိုင်ငံရေးလှုပ်ရှားမှုကြီးတွေထဲမှာဗမာပြည်ကွန်မြူနတီပါတီပါဝင်ပတ်သက်နေတယ်ဆိုတာမထူးဆန်းပါဘူးတဲ့မပါဝင်ရင်သာထူးဆန်းမှာပါတဲ့ဒါကြောင့်ကျမတို့ပါဝင်ပတ်သက်တယ်ဆိုမှန်ပါတယ်ကျမတို့ရဲ့ရေရှည်ရည်မှန်းချက်ကလည်းဒီစစ်အာဏာရှင်စနစ်ဖြုတ်ချရေးပဲဖြစ်တဲ့အတွက်ကြောင့်စစ်အာဏာရှင်စနစ်ဖြုတ်ချရေးကိုသွားတယ်လှုပ်ရှားမှုတိုင်းမှာကျမတို့ကကိုကောင်းဆောင်နိုင်ခေါင်းဆောင်ပြီးလုပ်တယ်ကိုမကောင်းဆောင်နိုင်ခေါင်းဆောင်နိုင်တဲ့လူကိုပခုံးနဲ့ထမ်းကြည့်မှာပဲဒါကျမတို့ရဲ့လုပ်ဟာများ
ဆိုတော့ဒီရှစ်လေးလုံးလှုပ်ရှားမှုကြီးနဲ့ပတ်သက်ပြီးတော့အားနေချက်အားတာချက်သင်ခန်းစာယူစရာတွေရောဘလို့ရှိပါလဲခင်ဗ
ျဟိုကျမတို့ကတကယ်တော့ကျမတို့ဗမာပြည်ကွန်မြူနတီပါတီနဲ့တတိယကွန်ဂရက်ပြီးကြတဲ့အချိန်မှာကျမတို့ကဒီပါတီဇုံဒီမိုကရေစီစနစ်ဆိုတာတင်ခဲ့တာပါအဲ့တော့အဲ့ဒီတုန်းကတင်ခဲ့တဲ့ကြွေးကြော်သံတွေအားလုံးက85ကျမတို့တတိယကွန်ဂရက်မှာတင်ခဲ့ပေမဲ့အဲ့88မှာလူလူကြားကိုကြားတာပဲလူလူကသူ့ဟာနဲ့သူဆက်လက်ပြီးလှုပ်ရှားသွားတာပဲအဲ့တော့လူလူလိုချင်တဲ့ကြွေးကြော်သံတစ်ခုအခြေခံလိုအပ်ချက်တစ်ခုကိုကျမတို့တော်နိုင်ရေးဘုံကြီးနိုင်ငံရေးဘုံကြီးကရှာတွေ့ပြီးတော့ချပြလိုက်လို့လူလူကလက်ခံသွားပြီဆိုလူလူကတုတ်လှိုင်းနဲ့သွားတယ်ရှစ်လေးလုံးကဘယ်တော့မှမရဘူးတဲ့လဝဲလက်ရမရွေးနော်လူရန်းစားမရွေးလူမျိုးစုမရွေးအကုန်လုံးတတိုင်းတစ်ပြည်လုံးပါဝင်အောင်ကြွလာအောင်လှုပ်ရှားနိုင်ခဲ့တဲ့လှုပ်ရှားမှုကြီးဖြစ်တယ်ဒါဒီရှစ်လေးလုံးရဲ့အားသာချက်ကြီးပဲအားနည်းချက်ကတော့ကျမတို့ကဒီလူလူရဲ့အားကောင်းချက်ကြီးကိုလှိုင်းကိုစီးပြီးတော့ไอ้กาละคิกกาละมาปอบอกลาได้နိုင်ငံရေးခေါင်းဆောင်အသီးသီးနိုင်ငံရေးအသင်းအဖွဲ့အသီးသီးကိုတညီတညွတ်ထဲဖြစ်အောင်တစုတစည်းတဲ့ဖြစ်အောင်မလုံလိုက်နိုင်တာပဲအဲ့တော့အဲ့ဒီအခါမှာကျမတို့တော်နိုင်ရေးတွေဟာအချိန်မြင့်တဲ့လောက်မမြင့်မဲနဲ့တန့်သွားတယ်ကျမတို့လူလူလှုပ်ရှားမှုကြီးတစ်ခုလုံးမှာဝင်းပါကြတဲ့လူတွေဟာစိတ်ဆန္ဒတွေစောတတ်ကြတယ်ရတဲ့နေရာမှာရသလောက်နဲ့တင်းကြိမ်မဲလို့မဟုတ်တော့ဘဲနဲ့ဇတိပြတ်လိုချင်ကြတယ်စစ်အာဏာရှင်စနစ်ဆိုတာသူ့မှာနီးနာပေါင်းစုံအများကြီးရှိအဲရှစ်လေးလုံးလုံးကလည်းတကယ်တော့စစ်တပ်ကသူကတတ်သေးပြန်ထည့်သွားပြီးတော့သူကအရက်ကိုမောင်းတိုက်ပြီးပြန်ထုတ်တော့မှာအဲ့လာကိုကျမတို့ဘက်ကထင်တာစစ်တပ်ကတော့အရှုံးပေးသွားပြီးထင်ကြတာအဲ့လိုပော့သွားတဲ့အချိန်မှာသူတို့ကအကြမ်းကြီးပြန်တုံးလာလဲစစ်အာဏာရှင်စနစ်ကအလွယ်တကူအရှုံးပေးမှာမဟုတ်ဘူးဆိုတာကျမတို့သိရဖို့လိုပေမဲ့ကျမတို့ကတိုက်ပွဲကိုလည်းတဆင့်ပြီးတဆင့်စိတ်ရှည်ရှည်နဲ့တိုက်ဖို့လိုတယ်ဆိုတာလည်းကျမတို့ပတ်သက်နားလည်ဖို့လိုပါတယ်
ဟုတ်ကဲ့ဒေါက်တာလှကျော်စိုးကျေးဇူးပါခင်ဗျာ